က်မတော်ကိုဝေဖန်တန်ကြားထိုးခဲ့တဲ့ဒေါင်းတို့မျိုးဆက်တန်ကြားအဖွဲ့ကိုနောက်ထပ်ထောင်တနှစ်ချမှတ်လိုက်တာနဲ့ပတ်သက်လို့အခုလိုလွတ်လပ်စွာပြောဆိုခွင့်ကိုချိပါနေတာကိုအစိုးရအနေနဲ့တစုံတရာဖြည့်ရှင်းပေးတဲ့ဆိုတဲ့ရှင်းနေတွေနဲ့တက်ကြွလှုပ်ရှားသူတွေရဲ့အမြင်ကိုပြောပြချင်ပါတယ်။ကျွန်မအင်တနာထုံးပါတမရောကတရလိုလုတ်ပြီးတရားစွဲဆိုထားတဲ့ဒေါင်းတို့မျိုးဆက်တန်ချက်အဖွဲ့ကအဖွဲ့ဝင်၃ယောက်ကိုဒီကနေ့ဇွန်လ10ရက်နေ့မှာဖျားပုံခရိုင်တရားရုံးကပုံမှန်905ကာကြီးနဲ့ထောင်ဒဏ်တစ်နှစ်အမိန့်ချမှတ်လိုက်ပါတယ်။2019ခုနှစ်တကြံကာလတန်ချက်ထိုးဖြိုဖြီးတဲ့အထက်မှာတမရောကိုဝေဖန်တာတွေပါတဲ့အတွက်နိုင်ငံတော်အကြီးညိုပြည့်စုံမှုပုံမှန်905ကာကြီးနဲ့ဆက်သွယ်ရေးဥပဒေပုံမှန်66ကဟာကြီးတို့နဲ့ရန်ကုန်တိုင်းကမြို့နယ်၄ခုနဲ့အေရဝတီတိုင်းကမြို့နယ်၄ခုတို့မှာအမှုဖွင့်တရားစွဲဆိုထားတာပါ။ဒီလိုပြုလုပ်မှုတစ်ခုတည်းအတွက်တရားရုံးရှေ့ရုံးမှာတရားစွဲဆိုတဲ့ကိစ္စကဥပဒေကြောင့်အရာမဖြစ်သင့်ဘူးလို့ဒေါင်းတို့မျိုးဆက်တန်ချက်အဖွဲ့ရဲ့အမှုမှာလိုက်ပါဆောင်ရွက်ခဲ့ဘူးတဲ့တရားလွှတ်တော်ရှင်နေဒေါ်ဆန်းဆန်းမြင့်ကပြောပါရယ
်ဥပဒေကြောင့်အရာမဖြစ်သင့်ဘူးဆိုတာဆရာမလေးဒီဘက်ကမယဲကုန်းမြို့နယ်မှာဆွဲစဉ်ကရောဗုဒ္ဓတော်မြို့နယ်မှာဆွဲစဉ်ကရောဆရာမကမယဲကုန်းမြို့နယ်မှာဆရာမကိုအပြီးသားအမေမချခင်လုံးရတဲ့ရပေါ့နော်အဲဒီမှာစစ်နေတဲ့ကာလမှာလေဒီလိုဆွဲဖို့မသိပါဘူးပေါ့အမြင်အရသဘောတရားအရပြောတော့မဟုတ်ဥပဒေအရကိုဆွဲလို့မရတာအဲ့ဒီမှာတင်တဲ့တပ်တွေကအထောက်ထားတွေဒီအမျိုးအစားကတမျိုးတည်းပဲတမျိုးတည်းဟိုပဲအဲ905ကကြီးနဲ့66ကကကြီးအဲမယောင်းကဆွဲတဲ့အမှုမှလည်းပဲအမှုနှစ်မှုမှလည်းပဲတင်တဲ့တပ်တွေကအထောက်ထားတွေဒီတမျိုးတည်းပဲအဲ့တော့ဒီဥစ္စာတော့ရင်လုံးဝတရားမျှတမှုလုံးဝမရှိပါဘူးဥပဒေနဲ့လည်းလုံးဝမညီညွတ်ပါဘူးလို့တမတော်ကတရားစွဲဆိုတော့အမှုမှန်နဲ့မြသည်ဘာချင်းကျက်နယ်မှာဘာဥပဒေအာဏာကျက်နယ်ဘာဥပဒေချင်းကျက်နယ်မှာဆရာမတို့ဘက်ကဒီဘက်ကိုလှစ်ပေးတယ်ပေါ့နော်ဥပဒေကိုကိုးကားပြီးတော့မှဆုံးဖြတ်တယ်ဆိုတာမရှိဘူးအဲ့ဒါကတော့ရင်ဥပဒေနဲ့လည်းမညီညွတ်ဘူးမူလတဲ့ကတော့တော့လူခွေလည်းလုံးဝချိုးပေါက်ခံနေရတာအဲ့ဒီလိုချိုးပေါက်ခံနေရတာဖြစ်ပါရဲ့နဲ့လူခွေချုပ်ပေါက်ခံနေရတာလည်းဖြစ်ပါရဲ့နဲ့ဥပဒေနဲ့လည်းလုံးဝကိုမညီညွတ်ပါရဲ့နဲ့ဆရာမတို့ကိုဒေါင်းတို့မျိုးဆက်တန်ကြားအဖွဲ့ကိုကယ်မဲ့လို့မရှိဘူ
းဒေါင်းတို့မျိုးဆက်တန်ကြားအဖွဲ့ဝင်တွေကိုဆွဲဆိုထားတဲ့အမှုကတတိခံဥပဒေနဲ့မညီညွတ်ပဲတင်းစီထားတဲ့အထောက်အထားတွေကိုအခြေခံပြီးတော့ဆွဲဆိုထားတာဖြစ်တယ်လို့ဒေါ်ဆဆန်းမင်းကဆိုပါတယ်အမှုတစ်ခုအပေါ်မှာတရားရုံးအများကြီးကပြစ်ဒဏ်တွေထပ်ဆင့်ချမှတ်နေတာကမတရားမှုတစ်ခုကိုထပ်ဆင့်လှုပ်ဆောင်နေတာဖြစ်တယ်လို့လူအခွင့်အရေးလုပ်ငန်းတွေဆောင်ရွက်နေတဲ့အတန်းအဖွဲ့ကမောင်ဆောင်ခါကတုံ့သက်ပါတယ်။ဒီကိစ္စတွေကိုလက်ရှိအစိုးရအနေနဲ့ကြားဝင်ဖြေရှင်းတင်တယ်လို့မောင်ဆောင်ခါကဆိုပါတယ်
။ပြည်လုံးမှုတစ်ခုရဲ့မှာလည်းဒီတရားရုံးဘုံခုနှစ်ရုံးလောက်မှာတရားစွဲထားတဲ့ကိစ္စကလုံးဝမမြတ်တော့ဘူး။အဲ့ဒီပုံမှာမှဒီခုနကပြစ်ဒဏ်တွေကလည်းတရုံးကိုတစ်နှစ်တစ်နှစ်ခွဲပြီးအဲ့လိုကြီးထားတဲ့အခါမှာသူတို့ကထောင်ထဲမှာအနည်းဆုံး10နှစ်တက်မနေပေါ့နော်အဲ့လိုထောင်ထဲမှာနေရနိုင်တယ်။နေရတရားရုံးတွေကလည်းရန်ကုန်မှာရင်ထပြီးသားအမိတ်နေပြစ်ဒဏ်တွေကိုပြည်ရင်ကြောင်းလည်းချရဲမှာမဟုတ်ဘူးလို့ကျွန်တော်တို့ထင်တယ်ပေါ့။အဲ့ဒါကျတော့သူရဲ့တည်လို့မှုတစ်ခုအတွက်ဒီလိုမျိုးတရားရုံးပိုင်းတရားရုံးပေါင်းစုံမှာအမှုကြီးကြီးကျွန်တော်ဖွင့်ပြီးတော့မိန့်နေပြစ်ဒဏ်တွေတရိုက်တရိုက်ချနေခြင်းဟာဒါမတရားမှုပေါ်မှာနောက်ထပ်မတရားမှုဖြစ်နေလို့ပဲကျွန်တော်တို့ကမြင်ပါရတာ။ဆိုတော့ဒီကိစ္စကိုကျွန်တော်ညီနေဟိုပြောချင်တာကတော့ဒီလက်ရှိဒီသူရနေတဲ့ဝင်ရောက်ကြံကြဲတယ်လို့ထင်တယ်။ဘာလို့လဲဆိုတော့ဒီအမှုကြီးတရားဆွဲဆိုတာတွေကစစ်တမတော်ကနေတိုက်ရိုက်တရားဆွဲဆိုတာဖြစ်တဲ့အခါကျတော့ဒီလိုမျိုးဒီတန်ချက်ကိုပေါ်မှာဒီတမတော်ကနေပြီးတော့ဒီလိုတင်းအာရမဖိနေပြီးတော့တရားဆွဲဆိုတာတွေကိုအစိုးရဘက်ကနေဝင်ရောက်ဖြေရှင်းပေးတာညှိနှိုင်းဆောင်ရွက်ပေးတာမျိုးကြီးလုပ်မယ်ဆိုရင်တော့ဒီဟာကပြီးတော့အကောင်းမွန်လိမ့်မယ်ကျွန်တော်မြင်ပါတယ်ခင်ဗျာ
ဒီမိုကရေစီနီးချရွေးချယ်ခဲ့တဲ့လက်ရှိအစိုးရလက်ထက်မှာလွတ်လပ်စွာပြောဆိုခွင့်အပေါ်တရားစွဲဆိုမှုအများဆုံးအဖွဲ့အစည်းကအစိုးရအဖွဲ့ဖြစ်ပြီးတော့တပ်မတော်ကတော့ဒုတိယအများဆုံးဖြစ်တယ်လို့အတန်းအဖွဲ့ကထုတ်ပြန်ထားပါတယ်လက်ရှိဒီကိုဗစ်ကာလမှာလွတ်လပ်စွာပြောဆိုခွင့်နဲ့ပတ်သက်ပြီးအင်တာနက်တွေပိတ်တာဝက်ဘ်ဆိုက်တွေကိုကြည့်လို့မရအောင်လုပ်တာတွေအပြင်သတင်းမီဒီယာသမားတွေကိုအကြမ်းဖက်တိုက်ဖျက်ရေးဥပဒေနဲ့အရေးယူဆောင်ရွက်တာတွေထပ်တွေ့လာရတယ်လို့လူအခွင့်အရေးအဖွဲ့တွေကပြောပါတယ်ကိုဗစ်ကာလမှာလွတ်လပ်စွာပြောဆိုခွင့်နဲ့ပတ်သက်လို့အရေးယူဆောင်ရွက်တာတွေကလျှော့မသွားပဲဆက်ရှိနေတုန်းပဲဖြစ်ပေမဲ့ဆန္ဒပြပွဲတွေလုပ်လို့မရတာကြောင့်ဒါနဲ့ပတ်သက်ပြီးအရေးယူတာတွေတော့လျော့ကျလာတယ်လို့ဆိုပါရယ်။ကျမအင်တနာထွန်းမှာရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်။